ပင်လပင်လော်တွေကဖာရှန်ချာကျွန်းမှာရိုဟင်ဂျာဒုက္ခသည်တစ်သိန်းလောက်ကိုပြောင်းရွှေ့နေရချမဲ့အစီအစဉ်ကိုဆန့်ကန့်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတူကပို့ထုတ်နေမှာပြောလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုနေရာတွေမှာပြောင်းထားဖို့ဘင်္ဂလားဒေ့ရှ်အနာဘယ်နေအချိန်တော်ကြခဲ့ကအစီအစဉ်နေပေမဲ့မုတ်တုံရွာစီမှာရင်းချိနိုင်တဲ့အန္တရာယ်ရှိတဲ့နေရာမှာနေထိုင်ရမယ့်အစီအစဉ်ပေါ်မှာတော့ဒုက္ခသည်တွေနဲ့လူခွင့်ရေးဖွဲ့တွေစိုးရိမ်နေတာပါ။ဒါပေမဲ့အခုကအစီအစဉ်ကိုဆန့်ကန့်ထားလိုက်ပြီဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ကပေးတဲ့စီမံခန့်ခွဲဆိုင်ရာအငွေတန်းဝန်ကြီးအနမရာခင်မို့မန်းကိုကိုကပီ AFP တင်ကဖော်ပြထားပါတယ်ဒီနိုင်ငံရဲ့ဂျာဝင်ညီနိုင်မှုရဒုက္ခသည်တွေနေရပြင်ရေးစီစဉ်မှာတိုးတက်မှုတွေရှိနေတာကြောင့်ပြောင်းရွှေ့နေရာချထားဖို့တဲ့နေရပြင်နိုင်မဲ့တန်တမာရေးကျိုးပမ်းမှုတွေကိုအာရုံစိုက်ဆောင်ဖို့ရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါ2019ခုနှစ်တည်းရခိုင်ပြည်နယ်ကလူညွေးကိစ္စကနေကိုစီးနင်းတက်ခဲ့တဲ့ ARS ရင်းကြအုပ်စုရအုပ်စုကိုလိုင်းလံရှင်းနေတဲ့မြန်မာလူညွေးတပ်ဖွဲ့ရဲ့စစ်စင်ရေးနောက်ပိုင်းအင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာစုရကဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လာတွေတရားလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေရဲ့အခြေခံခွင့်ရေးတွေနဲ့လူညွန့်ရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ဖို့ရေးစီစဉ်နေအထမမြောက်ပဲဖြစ်နေရတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မှတ်တဲ့မြန်မာစုရကတော့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသင့်ရှိတဲ့အကြောင်းပြောဆိုထားပြီးကုသဘောဆန္ဒနဲ့နေရပြန်သူရာခိုင်နှုန်းအထိရှိနေပြီဆိုပြီးတော့လည်းသတင်းထုတ်ပြန်ထားပါတယ်။